နှစ်ပေါင်း12နှစ်ကြာပြီးတဲ့နောက်မှာကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်တချိန်တိုးတက်လာတဲ့အီသီယိုးပီးယားနိုင်ငံမှာပထမဆုံးအကြိမ်ကုလသမဂ္ဂနဲ့ပူးပေါင်းကျင်းပတဲ့နေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့နိုင်ငံတကာညီလာခံကြီးမှာအကျဉ်းချနေတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကနေဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်စုကိုဂုဏ်ပြုအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားကိုကိုဝါလုံးရဲ့ညီဖြစ်သူကိုတူရအောင်နဲ့အတူမြန်မာသတင်းမီဒီယာကောင်စီရဲ့တွဲဖက်အတူတူမှုကိုမြင့်ကျော်နဲ့ Human Rights Tulip Award ဆုရှင်လူခွေရေလှုပ်ရှားသူမောင်ဆောင်ခါတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုစားစုကိုလက်ခံရယူခဲ့တဲ့ကိုတူရအောင်ကတော့အခမ်းအနားမှာအခုလိုပြောသွားပါတယ
်။ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အဖြစ်အမှန်တွေကိုပြောပြဖို့အတွက်သူတို့သတင်းလိုက်ခဲ့တာပါ။ဒီသတင်းဟာမြန်မာရောကမ္ဘာကပါတည်တည်တိုက်တိုက်တဲ့သတင်းဖြစ်တယ်လို့သူတို့ကမြင်ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအကောင်းဆုံးဖြစ်လာဖို့ငယ်ရွယ်တဲ့သတင်းတောက်တွေအနေနဲ့တက်နိုင်တဲ့ဘက်ကတောင်းဝန်တိတိထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစင်မကောင်းဆောင်ပဲသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို UNESCO ကချင်းမြင့်နဲ့ကမ္ဘာသတင်းလွတ်လပ်ခွင့်စုမှစုနဲ့အတူစုချင်းငွေ 2,500 ပါရှိမှာဖြစ်ပါတယ်။အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှမေလ3ရက်နေ့က UNESCO နဲ့ DGC ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့တို့ပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ့်မဲ့အခမ်းအနားမှာ Writer သတင်းဌာနအက်ဒီတာချုပ် Steve Adler ကသူတို့ကိုထိမ့်သိမ်းထားတာရပ်ပေါင်း900ရက်ရှိနေပြီးသူတို့လူမျိုးရေးအတွက်နေတိုင်းစူးစမ်းနေတယ်လို့ကုလသမဂ္ဂအနေနဲ့အခုလို Writer သတင်းတောက်တွေလွှတ်ပေးဖို့ပူးပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လည်းကျေးဇူးတင်ကြောင်းပြောပါတယ်